ဗြိတိန်ဝင်ကြီးချုပ်သစ်ခီရာစတာမာကအရင်ကွန်ဆာဗေးတစ်အစိုးရအစိုးပြုခဲ့တဲ့နိုင်ငံတွင်းခိုလုံငွေတောင်းခံသူတွေကိုရဝါနာနိုင်ငံကိုပို့မဲ့အငင်းပွားပွဲမူဝါဒကိုဖျက်သိမ်းလိုက်ကြောင်းစတင်နေမှာကြီးညာပါတယ်။ဒီမူဝါဒကဘယ်တော့မှရွှေပြောင်းသူတွေကိုမတားဆီးနိုင်ခဲ့ပဲစန့်ချပဲရလဒ်တာဖြစ်ခဲ့တယ်လို့လေဘာပါတီဝင်ကြီးချုပ်သစ်ကဆိုပါတယ်။ဒီကိစ္စဟာအများမျှော်လင့်ထားသလိုပဲဝင်ကြီးချုပ်သစ်ရာထူးရေယူပြီးတော့နောက်မှာပထမဆုံးလွှတ်ဆောင်ခဲ့တဲ့မူဝါဒအပြောင်းလဲဖြစ်ပါတယ်။ရဝနာအစီအစဉ်ဟာအင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးရွှေပြောင်းဝင်ရောက်ကြသူတွေကိုတားဆီးဖို့ရည်ရွယ်တဲ့ Conservative ဝင်ကြီးချုပ်ဟောင်းယေရှိဆုနဲ့ရဲ့အဓိကမူဝါဒတစ်ခုဖြစ်ခဲ့ပါတယ်။အခုဒီမူဝါဒကိုဖျက်သိမ်းလိုက်ပေမဲ့ဒီနှစ်ထဲပထမ6လအတွင်းမှာလည်းစံချိန်တင်အရေးအတွက်နဲ့ရေချောင်းကနေရွှေပြောင်းရောက်လာသူတွေအရေးကိုတခြားမတူညီတဲ့ဘလို့နီးလန်းနဲ့ကင်တွယ်ဖြည့်ရှင်းမလဲဆိုတာကိုတော့ဝင်ကြီးချုပ်သစ်စတာမာကရှင်းရှင်းလင်းလင်းချမပြနိုင်သေးပါဘူး။ဝင်ကြီးချုပ်ဟောင်းဆုနက်ရဲ့ Conservative Party ခေါင်းဆောင်နေရာကိုအစားထိုးရယူဝယ်ရှိတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောထားတင်မာသူဆွဲလာဘရေဘမန်ကတော့ရဝန္ဒာအစီအစဉ်ဖျက်သိမ်းလိုက်တာကိုဝေဖန်ထားပါတယ်ခင်ဗျာ။